ဆရာနာသင်စန်းကျင်ဆန္ဒပြသူတွေအနေနဲ့မတရားဖန်ဆီးထိန်းသိမ်းခံရပြီးတရားရုံးကိစ္စတွေအပါအဝင်အခက်အခဲမျိုးစုံကြုံနေရတယ်လို့လိုက်ပါကူညီဆောင်ရွက်ပေးနေတဲ့ရှေ့နေတွေကဆိုပါတယ်တရားရုံးချင်းနေရာကြုံမသိရတာရှေ့နေအာဏာပါဝါလွှဲလက်မှတ်အခြေမီမရတာတွေအပြင်ထိန်းသိမ်းခံရသူတွေရဲ့မိသားစုတွေကသတင်းမသိရတာနဲ့တွေ့ခွင့်မရတာကြောင့်စိုးရိမ်ပူပန်မှုတွေပိုတိုးလာနေတယ်လို့တင့်အတွက်ရှေ့နေများအဖွဲ့ဝင်ကဆိုပါတယ်ကိုဝင်းမင်းကမေးမြန်းလာပါတယ်
ဟုတ်ကဲ့တင်းအတွက်ရှင်းနေများအဖွဲ့ကတရားလွတ်တော်ရှင်းနေဒေါ်ဇာလီအေးကအဓိကအခက်အခဲကိုအခုလိုဆက်ရှင်းပြပါတယ်
အခုချိန်မှာတော့ပုံမှန်905ကကြီးလှုပ်ဆော်မှုလှုပ်ဆော်မှုဆိုတဲ့နေရာမှာသူကတော့ဥမာအစိုးရ government employee ဒါမှမဟုတ်အစိုးရဝန်ထမ်းကဲ့သို့လှုပ်ဆောင်နေကြတဲ့ဝန်ထမ်းတွေကိုဒီနှောက်ရက်တဲ့သူတို့နှောက်ရက်အောင်လှုပ်ဆော်တဲ့သူတို့ဒီ February 14ရက်နေ့မှာဒီစစ်ကောင်စီကနေပြီးတော့မှဟိုအစ်စ်ပြင်ဆင်ပြီးတော့မှထဲ့သွင်းပြဋ္ဌာန်းလိုက်တဲ့ပုံမှန်ပေါ့နော်အဓိကဖြစ်နေတဲ့ပြဿနာပုံမှန်905ကကြီးကိုအမှုစစ်ဆေးမယ်ပုံစံပေါ့နော်ရှုပ်ထွေးနေတယ်ဥမာဆိုကြပါဆိုဘယ်တရားရုံးမှာယုံထုတ်မှာလဲအင်းစိန်အကျဉ်းထောင်ထဲကယာယီတရားရုံးမှာထုတ်မှာလားဒါမှမဟုတ်ငကူတက်ဆိုင်ရာမြို့နယ်မှာရှိတဲ့တရားရုံးမှာယုံထုတ်မှာလားပို့ပြီးရှုပ်ထွေးတယ်အဲ့ဒါကျမတို့မှာတော်တော်ဒုက္ခရောက်ပါပါတယ
်ဟုတ်ကဲ့နောက်အဓိကပြဿနာရော
ရှေ့နေကိုယ်စလဲလွဲစားပေါ့နော်ကျမတို့ကတင်ထားတယ်ဒါပေမဲ့အချိန်မီမရအောင်ကျမတို့အကျဉ်းထောင်ထဲဝင်မယ်ဆိုရင်တမှုကိုရှေ့နေတယောက်ကပဲဝင်လို့ရတယ်တဲ့ဒါပေမဲ့ပါဝါလက်မှတ်ပေါ့နော်အဲ့ဒီဟာပြနိုင်မှဝင်လို့ရမယ်လို့ပြောတဲ့အခါကျတော့ကျမတို့ရှေ့နေတော်တော်များများတော်တော်အခက်ခဲတွေ့တယ်။ဘာလို့လဲဆိုတော့ဟိုရှေ့နေပါဝါကိုလည်းကျမတို့လက်ထဲမှာလည်းအလင်မရောက်ဘူး။ပြတမှုကိုလည်းတယောက်ပဲလိုက်ပါဆောင်ရွက်ရမယ်လို့ပြောတဲ့အခါမှာဘယ်တရားယုံနေကအင်းစင်အကျဉ်းထောင်ထဲရှိနေတယ်လို့ဆိုကျမတို့ကြိုမသိရအောင်။ဆိုတော့အဲ့ဒီမှာပေါ့နော်တော်တော်တော့ဗျာများရတယ
်။ဟုတ်ကဲ့နောက်ဆုံးအဓိကပြဿနာရော
ဒီတက်ဆိုင်ရာတရားယုံနေမှာယုံထုတ်တယ်ဆိုရင်အမှုတယ်ရဲ့ပတ်သက်တဲ့မိသားစုဝင်တွေကအရင်တော့ဆိုရင်တက်ဆိုင်ရာတရားယုံမှာတွေ့ခွင့်ရှိတယ်လေခဏပေါ်တော့ယုံမထုတ်ခင်ခဏယုံထုတ်ပြီးခဏဆိုရင်ဘာပဲပြော at least သူတို့30 minute လောက်သူတို့တွေ့လို့ရတယ်ပေါ့နော်အခုကကြတော့ဒီအင်းစိန်အချင်းထောင်တွေသူတို့ဝင်ခွင့်မရှိရအခါမဲ့မိသားစုဝင်တွေတွေ့ခွင့်မရအောင်ကျမတို့ရှင်းနေကြပြန်တော့လေဟိုဘယ်ယုံမှာဘာတွေထုတ်နေလဲဆိုတာကျမတို့မသိရတော့လေဆိုတော့အဲ့ခါမှာအမှုတွေပေါ့နော်သူတွေဖန်ဆီးခံရတဲ့သူတွေကဘာလို့ဖြစ်လာဆိုဟဲ့ငါတို့မှာရှင်းနေမရှိဘူးလားဟဲ့ငါတို့ရှင်းနေကြတယ်ဘာလို့ဆိုတဲ့ဟိုဆိုရင်ပူပန်မှုတွေသူတို့မှာရှိတယ်ဆိုတော့ဒါပေမဲ့တခုကောင်းတာကျမတို့ရှင်းနေအချင်းချင်းရလဲတွေ့ပြီးဆိုအမတောင်းနေမဆိုရင်လည်းနေရှင်းနေရတခြားခွင်မှာရှိနေတယ်ပေါ့နော်ဖုန်းဆက်ပေးမယ်ဆိုပြီးအဲ့လိုမျိုးလေးတွေကျမတို့ကတော့အချင်းချင်းပေါ့နော်ညှိပြီးတော့ကျမတို့လှုပ်ရတယ်
ဟုတ်ကဲ့အဲ့တော့ဒီလိုခက်ခဲတဲ့ကြောင်းဘယ်လိုမျိုးသက်ရောက်မှုတွေအဓိကကြုံလာရလဲ
ဒီနေ့ဆိုတောင်တကုံမြို့နယ်တရားရုံးကတဲ့အင်းစိန်အချင်းထောင်ထဲမှာရှိတယ်လို့ပြောလို့ကျမလည်းချစ်ချင်းအင်းစိန်အချင်းထောင်ထဲဝင်တယ်ဝင်နေဆိုပေမဲ့တရားခွင်ကျမတို့ရှာမတွေ့ဘူးမရှိဘူးအဲပြီးတော့မင်္ဂလာတောင်ညွတ်ဆိုရင်လည်းတရားခွင်ကျမတို့မတွေ့ရအောင်ပြီးတော့ရွှေပြည်တာလှိုင်းတာရကြောက်တတာကျမတို့အဲ့ဒါတွေမတွေ့ခဲ့ရအောင်ဒါပေမဲ့ရုံချင်းကချိန်ပြီးသွားပြီဆိုတော့မိသားစုဝင်တွေကကျမတို့ဆိုအင်းစိန်ထောင်ကနေထွက်ပြီးဆိုရင်ကျမအမှုတွေဒီအကုန်ကထောက်ချောက်ကျမကိုဆက်ပြီးဆံမကျမရဲ့ယောက်ျားနဲ့တွေ့ခဲ့တာကျမအသားနဲ့တွေ့ခဲ့တာဆိုတော့အဲ့ဒီရတယ်လေတော်တော်ခက်ခဲတာတွေကအခက်ခဲအများဆုံးကတော့ဟိုအမှုတွေတွေရဲ့စိုးရင်ပူပန်မှုကိုပို့ပြီးမြင့်တက်စေတာဟိုမှာရှေ့နေတဲ့အမှုတွေမတွေ့ရအောင်ဆိုသူတို့ပူရင်ကျမတို့လည်းပူရတယ်
ဟုတ်ကဲ့ဒီနေရာမှာမိသားစုတွေရဲ့အဓိကစိုးရင်မှုကိုဘာတွေ့ခဲ့ရလ
ဲအကုန်စိုးရင်တာအစိုးရင်ဆုံးကဒီအင်းစိန်အချင်းတောင်ထဲမှာမရောက်နေဘူးဆိုသူတို့ပူပြီးစိုးရင်လည်းဗျာများနေအောင်ကျမတို့လည်းဗျာများနေလူမတွေ့ရတဲ့ပြဿနာပြီးနံပါတ်1ကျမလူတွေ့ပြီးဆိုကျမရေးပြဿနာသူတို့ကစိုးရင်တာပြီးဒဏ်ရာတွေနဲ့ပါသွားပြီးဆိုသူတို့အလောင်းပြန်ရမှာမရဘူးလားဆိုတာနဲ့ပတ်သက်ပြီးတော့စိုးရင်လည်းအကောင်းဆုံးကတော့ကျမတို့ဒီလိုမျိုးဒီတရားလက်လို့ဖမ်းဆီးတာမျိုးဒါမဖြစ်ဘူးဆိုရင်အကောင်းဆုံးပဲနံပါတ်၁တကယ်လို့တရားလက်လို့ဖမ်းဆီးချင်ဆက်လက်ပြီးရှိနေမယ်ဆိုရင်တော့မှဥပဒေပါပေးအပ်ထားတဲ့အခွင့်အရေးအတိုင်းပေါ့နော်အချင်းထောင်အဥပဒေရတော်လကောက်ဒီတရားရုံးရဲ့ပေးအပ်ထားတဲ့အခွင့်အရေးရတော်လကောက်ပြီးရာဇဝတ်ကျွန်တော်ဥပဒေဆိုင်ရာပေးအပ်ထားတဲ့အခွင့်အရေးရတော်လကောက်မိသားစုဝင်တွေနဲ့ပြီးဖမ်းဆီးခံရတဲ့သူတွေရဲ့ပြည့်ရှိခွင့်ပေးမယ်ဆိုရင်စိုးရိမ်မှုတွေအများကြီးကိုလျှော့သွားမှာဖြစ်တယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဒေါ်ဇာလီရေခင်ဗျာ